ဒရှင်များရှင်တောင်သူတွေအများစုစိုက်ပျိုးလာတဲ့စဘာကျဲကင်းစိုက်ပျိုးရေးစနစ်အတွက်လိုအပ်မဲ့လုံနည်းလုပ်ဟန်တွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်သင့်တဲ့အကြောင်းဆွေးနွေးသွားပါမယ်။စဘာစိုက်တဲ့နေရာမှာပြိုးထောင်ပြီးကောက်ပင်စိုက်တဲ့နည်းနဲ့ကျဲစိုက်တဲ့နည်းရဲ့ဆိုပြီးနှစ်မျိုးရှိပါတယ်။အများစုကကျဲကင်းတွေကစဘာအထွက်ရော့တယ်ဆိုပြီးမစိုက်ကြပါဘူး။ကျဲကင်းတွေစိုက်တဲ့အခါအချောက်ကျဲကင်းနဲ့တမန်းကျဲကင်းဆိုပြီးနှစ်မျိုးရှိပါတယ်။အချောက်ကျဲကင်းကမိုးများများမရွာခင်ပထမဆရွာတဲ့မိုးနဲ့အချောက်ထဲထိုးပြီးစဘာတွေကိုကျဲလိုက်တာမျိုးပါမိုးရွာရင်စဘာတွေအပင်ပေါက်ပါတယ်အေရီတိုင်းအနေကွင်းတွေရှိတဲ့နေရာတွေမှာအဆိုင်များတဲ့နီးတစ်ခုပါအချောက်ကျဲကင်းဟာမျက်ပင်ပေါက်ကလေးတွေအစုံမပေါက်ခင်ကျဲရတဲ့အတွက်မိုးလည်းရွာရောစဘာလည်းပေါက်မျက်ပင်လည်းပေါက်ဆိုတော့မျက်ပင်တွေထူထပ်ပါတယ်တမန်ကျဲခင်းကြတော့မိုးမှန်မှမြက်တွေပေါက်ပြီးမှထဲရင်းညက်ညက်ထွန်ပြီးစိုက်ရတာတွေကြောင့်မြက်တွေပေါက်ဖို့နည်းပါတယ်။တမန်မြက်လောက်ပဲခက်ကျဲကျဲပေါက်နိုင်တော့တာပါ။တမန်ကျဲခင်းကတော့မိုးရွာတာနည်းရင်ရေတင်ပြီးတမန်ဖြစ်အောင်ထွန်ပြီးမှတမန်ပြင်ပေါ်မှာစပန်းဆူဖောက်ပြီးကျဲစိုက်ရတာမျိုးဖြစ်ပါတယ်။တမန်ကျဲခင်းကအထွက်နှုံးပိုတယ်လို့ပြောနိုင်ပါတယ်။တမန်ကျဲခင်းကလည်းနေရာတိုင်းစိုက်လို့မရပြန်ပါဘူးရေကိုလိုသလိုဖောက်ချလို့ရတဲ့ရေတော်မိုးတော်လုံနိုင်တဲ့လေတွေမှာသာစိုက်လို့ရတာပါအခုအချိန်မှာတော့လှုပ်သားရှားပါမှုငွေကြေးကျက်တဲမှုကောက်ဆိုင်တမန်ငှားမရတဲ့အနေအထားတွေနဲ့စိုက်ပျိုးစရိတ်လျှော့ချသုံးဆွဲမှုတွေကြောင့်ရန်ကုန်တိုင်းအေရာရီတိုင်းနဲ့ပဲခူးတိုင်းမန္တလေးတိုင်းတို့မှာကျဲခင်းတွေကိုအဓိကထားစိုက်လာတာ90ရာခိုင်နှုန်းလောက်ရှိလာပြီဖြစ်ပါတယ်ဒါအပြင်တဖက်နိုင်ငံနဲ့နီးတဲ့တနင်္သာရီတိုင်းဒေသမှာလည်းလဲရလှုပ်သားရှားပါမှုကြောင့်ကျဲကင်းဒေသစိုက်ခဲ့ရတာပါဒီဒေသမှာမျိုးကျဲစိုက်တာဟာမီယိုဖလာစိုက်နီးလို့တောင်ပြောလို့ရနိုင်ပါတယ်ရန်ကုန်တိုင်းသုံးဝမြို့နယ်ပလဲကျွေးရွာမှာလည်းလဲရလှုပ်သားရှားပါမှုကြောင့်ကျဲကင်းပုံစံပြောင်းစိုက်လာရတဲ့အကြောင်းကိုတောင်သူဦးစောရွှေကပြောပါတယ
်ညီတော်ကဆိုရင်ကောင်းတဲ့သမားဆိုလေကိုခေါ်ရင်တော့ပေါ့မျိုးလို့သမားကြီးလို့သမားကြီးပေါ်တာပေါ့အခုမျိုးပေါ်မှာလာလောက်တာစိုက်ရုံလုံးနေပေါ့လေအဲ့ဒါကြောင့်မလို့လို့သမားကြီးရှားပါကိုကစိုက်ရင်ပဲလဲငှားလို့မှမရတယ်စိုက်ခင်းကြတော့မရှိသလောက်ကိုဖြစ်ကုန်ဘူးကြတော့ကျဲခင်းနေပဲလောက်ကြတာပေါ့ထွက်နှုတ်ကြတော့မတူဘူးပေါ့စိုက်ခင်းကြတော့တေက၄က60တော့အဲ့လောက်ထွက်တယ်ကျဲခင်းကြတော့40 45လောက်ထွက်တယ
်အရင်ကပြိုးထောင်ပြီးစိုက်တာမျိုးပဲစိုက်ခဲ့ကြတာပါအခုကြတော့လေယာလှုပ်သားရှားပါတာရဲ့ကောက်ဆိုင်သမားငှားမရတာတွေကြောင့်ကျဲခင်းပဲစိုက်ဖို့လှုပ်လာရတော့တာပါကျဲခင်းနေမှာပေါင်းပင်တွေကိုအဓိကထိမ့်ချုပ်နိုင်မယ်ဆိုရင်အောင်မြင်နိုင်ပါတယ်ပေါင်းပင်မြက်ပင်ပြဿနာတွေအတွေ့သမန်းပုတ်အောင်ညက်ညက်ထွန်ခြင်းဟာပေါင်းမျိုးစေ့တွေကိုသေစေနိုင်တာကြောင့်သမန်းပုတ်အောင်ထားပေးဖို့လိုအပ်ပါမယ်ကျဲခင်းကမျိုးစေ့ကနေအပင်ပေါက်ရတာကြောင့်အပင်ကနေပေါက်လာချိန်မှာအပင်ကိုရေဝတ်သွားခဲ့ရင်အမြင့်ထွက်တာကိုတုံသွားတာကြောင့်ပတ်မြောင်းရေထုံမြောင်းလိုအပ်ပါတယ်။ကျဲကင်းတင်မှာတော့အပင်ထူထူရအောင်မျိုးစဘာကိုကျဲပတ်ရပါတယ်။အပင်ထူရင်တားတဲ့အပင်ပွားမထွက်နိုင်တာရဲ့မြေဩဇာကျွေးတဲ့အခါမှာလဲလူစားရတယ်လို့ဖြစ်တာကြောင့်အပင်နေလှီတတ်ပါတယ်။အပင်ပွားတွေကိုမယူတော့ပဲပင်မကအသီးကိုပဲယူရတဲ့အတွက်စိုက်ခင်းနေရဲ့အထွက်နှုံးကိုတော့မမိနိုင်ပါဘူးကျဲခင်းနေဟာပင်ပွားအားနဲ့တဲ့အတွက်စိုက်ခင်းတွေတဲ့အထွက်နှုံးကျဆင်းနိုင်တဲ့အကြောင်းကိုစိုက်ပျိုးရေးဌာနမှစိုက်ပျိုးရေးပညာရှင်ဦးရဲနိုင်ဝင်းကထပ်လောင်းပြောပါတယ
်ကျဲခင်းနေစိုက်ခင်းနေကွာခြားချက်ကတော့ကျဲခင်းရပေါ့နော်အဓိကတော့ပင်ပွားအားနဲ့တဲ့အနေအထားဖြစ်တာပေါ့ပြေပွားအနေတော့ကျွန်တော်တို့စိုက်ခင်းနေတဲ့အတွက်လုံးဝနေရတာပေါ့နော်အဲ့တော့ကျွန်တော်တို့စိုက်ခင်းနေရကြတော့6လမှ7လမခြားပြီးစိုက်တယ်ပေါက်လိုက်တာကွေညောလာသေးတာကွေဥသက်တာကွေတို့တော့ဒီအစင်ကြီးကြီးနဲ့ထိထိရောက်ရောက်လုံးလိုက်တယ်ပေါ့အဲပြေပွားလုံးလည်းများတယ်အထွက်လုံးလည်းတာလာတာပေါ့ကျေခင်းကကြတော့ပွားနိုင်ရင်ကျွန်တော်စစ်တယ်ဆက်မဟုတ်ဘူးသူကမျိုးစိတစ်စီးနဲ့တစ်စီးနဲ့လည်းကတ်နေတာပေါ့နောက်ပြီးတော့မျိုးစိကလည်းအများကြီးလုံးသွားတယ်ကျေခင်းဆိုရင်ကျွန်တော်တို့မျိုးစိကလည်းတင်းကိုရနေတဲ့လောက်ပြီးသုံးရတယ်နောက်ပြီးတော့လုံးကမကမတော့အောင်ဆိုမှကျွန်တော်မျိုးရည်ကိုပါသွားပြီးတော့ပို့တော့ရတယ်အထွက်ဆုံးပြတယ်ပ
ြလေယာလုတ်သားရှားပါမှုနဲ့ခင့်မီစက္ကရိယာတွေကိုမတုံးနိုင်သေးချိန်မှာကျဲကင်းဟာတောင်သူတွေအတွက်မဖြစ်မနေအားကိုးရတဲ့စိုက်ပျိုးနည်းပညာလိုအသုံးပြုနေကြရပါတယ် ဒါကြောင့်တောင်သူတွေအသုံးပြုလာတဲ့ကျဲခင်းလှုပ်တဲ့စနစ်မှာအထွတ်နှုံးကောင်းနိုင်မဲ့လုံနီးလှုပ်ဟန်နေတဲ့ဤပညာအတွေ့အကြုံမျှဝေပေးတာတွေကိုကောင်းတဲ့ကောင်းအောင်တိုးတက်တဲ့တိုးတက်အောင်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကြဲကြဲပြန့်ပြန့်ဆောင်ရွက်ပေးသင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ